မိုင်းကန်မျိုးနယ်တအောင်မျိုးသားပါတီ TNP ဥက္ကဋ္ဌမိုင်းလုံဟမ်သူစနီးနဲ့ခုနလသားအရွယ်တမီးရဲ့ရုပ်အလောင်းတွေကိုဒီလ9ရက်နေ့မှာရှာဖွေတွေ့ရှိခဲ့ပါတယ်ဒီလ3ရက်နေ့ကမိုင်းလုံဟမ်လို့ယူဆရတဲ့အလောင်းတစ်လောင်းကိုတွေ့ခဲ့ပေမဲ့တန်တရားရှိတာကြောင့်ထပ်မံရှာဖွေချိန်မှာမိသားစု3ဦးတလုံးကိုတွေ့ရှိခဲ့တာဖြစ်ပါတယ်ရခုံကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မတ်စုမွန်ကပြောပြပေးမှာပါခင်ဗျာ
မိုင်းတိုင်မျိုးနယ်တအောင်ပလောင်အမျိုးသားပါတီ TNP ဥက္ကဋ္ဌမိုင်းနူဟမ်နဲ့မိသားစုဟာသူ့ရဲ့မိခင်ဇာပနာကနေအပြန်မိုင်းတိုင်မျိုးနယ်တုံလောကျေးရွာမှာဇန်နဝါရီလ10ရက်နေ့ကလူတစုရဲ့ဖမ်းဆီးတာခံရပြီးပျောက်ဆုံးခဲ့တာပါဒီဖမ်းဆီးမှုဟာရှမ်းပြည်ပြည်လဲထူထောင်ရေးပါတီ RCSS လက်ချက်ဖြစ်ကြောင်းစွပ်စွဲတာတွေရှိခဲ့ပေမဲ့ RCSS ဘက်ကတော့ငြင်းဆိုခဲ့ပါတယ်မတ်လ3ရက်နေ့မှာတော့ RCSS ကနေထွက်ပြေးလာသူတပ်သားတဦးရဲ့ပြောကြားချက်အရတုံလောရွာရဲ့အနောက်ဘက်ပန်ပွဲရွာအနီးမှာရှာဖွေရမှာတော့မိုင်းနူဟမ်လို့ယူဆရတဲ့အလောင်းတစ်လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒါပေမဲ့မိုင်းနူဟမ်ရဲ့ညီဖြစ်သူကတန်လျာရှိတာကြောင့်ထပ်မံရှာဖွေချိန်မှာပန်ပွဲရွာအနီးမှာပဲမိသားစု3ဦးလုံးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။မိုင်းနုံဟမ်နဲ့မိသားစုကိုရှာဖွေရမှာပါဝင်ခဲ့တဲ့ TNP ပါတီရဲ့မိုင်းတိုင်မျိုးနဲ့အလုံးမှုဆောင်အဖွဲ့ဝင်မိုင်းအောင်ခန်းက VOA ကိုအခုလိုပြောပြပါတယ်
။ဒီဒေတာတရင်အရပေါ့နော်။ဒါရှာသူတို့ညွန်တဲ့နေရာပိုင်းတွင် light ဖက်ကြည့်တော့နော်။အာကျန်တော့ပေါ့ရှိတယ်။အဲဒါမဲ့အဲဒီချင်းပဲအာဒေချာပြည့်ကြည့်တော့အာအနံ့အနံ့ရနံ့ရတဲ့သူတို့ဒေချာကြည့်တော့သူတို့နဲ့အဲ့ဒါကိုအောက်ရှင်းကြည့်တယ်ပေါ့နော်။ဒေချာပြည့်လို့ရှိကမအောင်ဒါလူလူအလောင်းကြီးကျွန်တော်ပုံမကနေပြထုတ်လာတဲ့ခြင်းမှာမရအပေါ်ယူတဲ့အဝတ်စားပြန်ပြန်ကြည့်တဲ့ခြင်းကလည်းဒါမန်းမန်လုံးဝဒါပြည့်ရအနွေတဲ့ပြည့်ရ T-shirt ပေါ့နော်။ဟောသူအများကဝတ်နေတဲ့ပေါင်းပြီးထက်တဲ့အစအကုန်ဟုတ်နေတာဆိုတော့ဒါအဲ့တော့ဒါမန်းမန်ပဲဆိုပြီးမဖက်ကျွန်တော်ထက်သိမ်းလိုက်တယ်။အိုက်ကူတဲ့မှာပေါ့နော်။မကျင်းတဲ့ဘိုင်ကောင်းပေါ့။ဒီမဖက်ရော့လောင်းတစ်ခုတွေ့အဲ့ဒီကျွန်တော်ထက်သိမ်းလို့ဒါပြန်ထုတ်လာတယ်ပေါ့နော်။ပြန်ထလာခြင်းကပြန်ကြည့်တော့သူ့ရဲ့အမျိုးသမီးနဲ့ကလေးဖြစ်မှာ
မိုင်းလုံးဟန်အပါဝင်သူ့ရဲ့ဇနီးတွေနဲ့ကလေးဖြစ်သူရဲ့အဝတ်အစားတွေအားလုံးဟာလည်းကန့်ညီမှုရှိကြောင်းနဲ့အလောင်းကိုပြန်ရချိန်မှာတော့ရုပ်ပြက်နေပြီဖြစ်တာကြောင့်ဘလို့တက်ဖြတ်ခံခဲ့ရတယ်ဆိုတာမသိနိုင်ကြောင်းပြောပါတယ်မိုင်းလုံးဟန်ရဲ့မိသားစုဇာပနာကိုတော့ဒီလ13ရက်နေ့ကပန်ပွဲရွာနီးမှာပြုလုပ်ရမှာလူတစ်ထောင်ကျော်လောက်တက်ရောက်ခဲ့ပါတယ်မတ်လ3ရက်နေ့ကတွေ့ခဲ့တဲ့မိုင်းနုံဟမ်လို့ယူဆခဲ့တဲ့ရုပ်လောင်းကိုတော့ဒီအနေဆစ်ဆဲချက်အရာမိသူဖြစ်ကြောင်းတတ်သိကြနိုင်ရင်တည်င်းထံမှထုတ်ပြန်ဖို့ရှိနေပါတယ်။မိုင်းနုံဟမ်နဲ့ပတ်သက်တဲ့စုံစမ်းဆစ်ဆဲအဖွဲ့ကအဖွဲ့ဝင်တန်ကတော့ဥတိခညာနာကအမှန်တရားပေါ်ပေါက်ရေးနဲ့တရားမျှတမှုရရှိရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းမိန့်ကြားပါတယ်။
မန္တရားအမေကိုပေါ်ပေါက်ပါစီရောငါတို့မတူလောက်ပါဘူးတို့ဒီလေ IPS ဘယ်သူမရရဘူးတို့တောင်းရင်တောင်းခံရခြင်းနဲ့ဆက်လက်ပြီးတော့ဟိုဝန်ခံဖို့နော်တောင်းလူတို့တောင်းမှန်ချက်ဖြစ်လဲတောင်းမှန်ဖို့ပေါ့နောက်တစ်ခုကတော့ဒီတက်ဆက်ခံရတာအမန္တရားဖြစ်တဲ့ကြောင့်အဲ့ဒီမန္တရားပေါ်ပြီးတော့ဦးဇင်းတို့ဆက်လုပ်ချက်ရှိတာတော့ဦးဇင်း investigation team ဆိုပြီးတော့ဒီဆောင်လာစီရဲ့ဆက်လုပ်ထားတာအဲ့ဒီဟာဒီမှာဦးဇင်းတို့အလုပ်ဆက်လုပ်မှာပ
ါမိုင်းနုံဟမ်မိသားစုတက်ဆက်ခံရတာနဲ့ပတ်သက်ပြီးရှမ်းနဲ့တန်းပလောင်ကြားမှာလူမျိုးရေးပြဿနာမဖြစ်စေလို့ကြောင့်လဲဥတိခညာနာကအခုလိုဆက်ပြီးမိန့်ကြားပါတယ်
။ဦးဇင်းတို့တောင်ပိုင်းဒေသမှာရှိတဲ့တအားမျိုးတွေအဖြစ်နဲ့ခံရတာရှာလာဒါပြိမိတ်တာလည်းဒီတစ်ခွဲပဲဖြစ်နေတယ်။အဲ့ဒါတွေဒီဒါကဦးဇင်းတို့ကဒါရှမ်းလူမျိုးတွေဖြစ်လိမ့်တယ်လို့ဦးဇင်းတို့ကတော့မခံဘူးပေါ့ဗျာ။ဒါကလက်နက်ကင်အဖွဲ့ဖြစ်တဲ့ RCS ဖြစ်လိမ့်တယ်လို့ဦးဇင်းတို့ကခံတယ်။အဲ့တော့ဒါကအဲ online social media မှာလည်းဖြစ်ဖြစ်ဒီအဲတားနဲ့ရှမ်းပြည်ပြည်ပခဖြစ်တဲ့အကြောင်းလုံးဝမရှိဘူး။တားမျိုးတွေဒီရှမ်းလူမျိုးမိုးတယ်လို့ရှမ်းလူမျိုးတွေလည်းတားလူမျိုးမိုးတဲ့အကြောင်းလုံးဝမရှိဘူး။ဒါကလက်နက်ကင်တစ်စုရဲ့လုပ်ရတာပါ။ဒီလိုအကုန်လုံးမုန်းပြီးသွားတာဒီလိုဖြစ်ဖြစ်ချင်းပေါ့လေ
။မိုင်းနုံဟမ်မိသားစုတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးသူတို့ဖမ်းဆီးတဲ့အချိန်မှာတုံလောကျေးရွာဟာရှမ်းပြည်တိုးတက်ရေးပါတီ SSPP ကထိန်းချုပ်ထားတာဖြစ်ကြောင်းနဲ့ RCSS နဲ့မသက်ဆိုင်ကြောင်းညင်းဆိုထားပါတယ်။2015ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်းမိုင်းတိုင်မျိုးနယ် TNP ဥက္ကဋ္ဌလက်ရှိဗဟိုအလုံးမှုဆောင်ဖြစ်တဲ့မိုင်းအောင်ခန်းနဲ့အတွင်းမှုဖြစ်သူကို RCSS ကဖမ်းဆီးပြီးတော့တလားကျော်အကြာမှာတော့နိုင်ငံရေးမှာမပါဝင်တော့ပါဘူးဆိုတဲ့ခံဝင်နဲ့ပြန်ပြီးတော့လွှတ်ပေးတာရှိခဲ့ဘူးပါလေရှင်